မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးကတည်းကဆန္ဒပြပွဲတွေဇက်တိုက်စုစုပြုလုပ်လေးရှိတဲ့မြို့နယ်တချို့မှာစက်တင်ဘာ5ရက်နေ့ဒီကနေ့မှာလည်းအာဏာရှင်ဆန့်ကျင်ဆန္ဒပြပွဲတွေဆက်ပြုလုပ်ခဲ့ကြပြီးပြစ်ခတ်တပ်ဖြတ်မှုတွေနဲ့ပောက်ကွဲမှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်ဒီကနေ့မန္တလေးမြို့မှာတန်ခါတမကဆရာတော်တွေကဥဆောင်ပြီးတော့ချစ်တဲ့ဆန္ဒပြခဲ့ကြပါတယ်အလားတူပဲမန္တလေးအင်ဂျင်နီယာတပိတ်စစ်ကြောင်းမန္တလေးတပိတ်အင်အားစုတွေကလည်းဆရာနာရှင်ဆန့်ကျင်ရေးချစ်တဲ့ဆန္ဒပြပွဲတွေမြို့တစ်မြို့လုံးကိုပတ်လည်ပြုလုပ်ခဲ့ကြပါတယ်။ဒါ့အပြင်အမရပူရမြို့ကံလူငယ်တွေကလည်းဆရာနာရှင်မုတ်ချကြဆုံးရမည်စစ်အမိန့်ကိုဆန့်ကျင်ကြလို့ရေးထားတဲ့လုံခြုံစာတွေဖြန့်ဝေကြဲချခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းရွှေဘုံမြို့မှာလည်းဆရာနာရှင်ပြုတ်ကျရင်းနဲ့တမကြီးဦးကျော်မိုးထွန်းကိုထောက်ခံကြောင်းဒီကနေ့မနေ့လမ်းမပေါ်တွေထွက်ပြီးတော့ဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေပုံမှန်ပြုလုပ်လေးရှိတဲ့ကလေးမြို့မှာလည်းလုံခြုံရေးတွေတင်းကျပ်စွာချထားတဲ့ကြားကပဲဒီကနေ့ဆန္ဒပြခဲ့ကြသလိုစလင်းကြီးရင်းမပင်လက်ဘရောင်းတောင်နဲ့ဒဝေမြို့တွေမှာလည်းဆရာနာရှင်ဆန့်ကျင်ရေးဆန္ဒဖော်ထုတ်ပွဲတွေအသီးသီးပြုလုပ်ခဲ့ကြပါတယ်။ဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေတစ်ဖက်မှာဆက်ရှိနေသလိုပဲစစ်ကောင်စီရဲ့အုပ်ချုပ်ရေးအဖွဲ့ရုံးတွေအပါအဝင်စစ်ကောင်စီအတွက်သတင်းပေးလို့ဆွဆွဲခံရသူတွေအပေါ်တိုက်ခတ်မှုတွေလည်းမကြာခဏဆိုသလိုဖြစ်ပေါ်နေပါတယ်။မန္တလေးတိုင်းအမရပူရမြို့နယ်အတွင်းမှာရှိတဲ့ဥပိန္ဒရာကံပတ်လမ်းမှာဒီကနေ့မိုးမတည့်ခင်အချိန်လောက်ကစစ်ကောင်စီရင်ဘုံခွဲတိုက်ခတ်ခံရတဲ့အတွက်အ ਨੇ စုံစစ်ကောင်စီတပ်ဖွဲ့ဝင်2ဦးထိခိုက်ဒဏ်ရာရသွားတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ချင်းပြည်နယ်ဟာခါမြို့မှာရှိတဲ့အစိုးရအဖွဲ့ရုံးအပါအဝင်နေရာ3နေရာမှာမနေ့စက်တင်ဘာလ4ရက်နေ့ကတိုက်ခတ်ခံရတဲ့အတွက်အ ਨੇ စုံစစ်ကောင်စီအဖွဲ့ဝင်3ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပဲခူးမြို့ကြောက်တွင်းကုန်းရပ်ကွက်ကစစ်ကောင်စီသတင်းပေးလို့တန်တရားရှိခံရသူယာအိမှုတူမနေ့စက်တင်ဘာလ4ရက်နေ့ည9နာရီပတ်ဝန်းကျင်လောက်ကတိုက်တက်ခံရတယ်လို့လည်းဒေသခံတွေကပြောပါတယ်။ရေဦးမြို့နယ်ဖန်ကားစင်ကြေးရွာကအသက်27နှစ်အရွယ်လူငယ်တဦးကိုစစ်ကောင်စီကပြစ်ခတ်တပ်ဖြတ်လိုက်ကြောင်းဒေသခံတွေကပြောကြားလိုက်ပြီးသူနဲ့အတူပါသွားတဲ့နောက်ထပ်3ဦးလည်းပျောက်ဆုံးနေတယ်လို့ဆိုပါတယ်ခင်ဗျာ။